မြန်မာနိုင်ငံမှာ2015ခုနှစ်အတွင်းကျင်းပမဲ့အထွေထွေရွေးကောက်ပွဲကိုလွတ်လပ်မျှတပြီးပွင့်လင်းမြင်သာစွာနဲ့ကျင်းပပြီးသွားမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကနေပြည်တော်မှာရောက်ရှိနေတဲ့ The Elders လို့ခေါ်တဲ့ကမ္ဘာအထင်ကြီးခေါင်းဆောင်ကြီးများအဖွဲ့ရဲ့အဖွဲ့ဝင်တွေကိုမနေ့ကပြောကြားလိုက်ပါတယ်။ရွေးကောက်ပွဲကို2015ခုနှစ်အောက်တိုဘာလကုန်ဒါမှမဟုတ်ရင်နိုဝင်ဘာလဇန်းလောက်မှာကျင်းပဖို့ရှိပြီးရွေးကောက်ပွဲကျင်းပချိန်မှာပြည်တွင်းနဲ့နိုင်ငံတကာကလေ့လာစောင့်ကြည့်သူတွေကိုဖိတ်ခေါ်မှာဖြစ်တယ်လို့ဦးတင်အေးကပြောဆိုကြောင်းကော်မရှင်ကထုတ်ပြန်တဲ့သတင်းစာမှာဖော်ပြထားပါတယ်။အခုချိန်မှာတော့ကော်မရှင်ဟာရွေးကောက်ပွဲအတွက်မဲစင်းပြုစုတာမဲဆန္ဒရှင်တွေကိုပညာပေးလုပ်ငန်းတွေလုပ်တာနိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းတွေမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းဦးတင်အေးကရှင်းပြခဲ့တယ်လို့ဆိုပါတယ်။နေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကျင်းပရေးကော်မရှင်ရုံးမှကျင်းပတဲ့ဆွေးနွေးပွဲကို The Elders အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌကမ္ဘာ့ကျန်းမာရေးအဖွဲ့ထွေထွေညွှန်ကြားရေးမှူးချုပ်ဟောင်းလည်းဖြစ်အရင်နော်ဝေးဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ Garoland Brundtland နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖင်လန်သမ္မတဟောင်းမာတီအာတီဆာရာရီကုလသမဂ္ဂငြိမ်းချမ်းရေးအထူးတန်တမန်ဟောင်းလည်းဖြစ်အယ်ဂျီးရီးယားနိုင်ငံသားရေးဝန်ကြီးဟောင်းဖြစ်တဲ့လက်တာဘရာဟီမီတို့အပါအဝင်အဖွဲ့ဝင်တွေတက်ရောက်ခဲ့တယ်လို့သတင်းစင်မှာဖော်ပြထားပါတယ်။ The Elders အထင်ကရဝိုင်းရင်ခေါင်းဆောင်ကြီးများအဖွဲ့ရဲ့အဖွဲ့ဝင်တွေဟာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုဆွေးနွေးဖို့အတွက်တလင်းလာနေမှာရောက်ရှိခဲ့တာဖြစ်ပြီးရန်ကုန်မြို့နယ်နေပြည်တော်မှာမြန်မာအစိုးရတာဝန်ရှိသူတွေအပါအဝင်ခေါင်းဆောင်တွေနဲ့တီးတန့်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေတာပါ။ဒီကနေ့ကြာသာပတေးနေ့မှာသူတို့ရဲ့ခီးစဉ်ကိုအဆုံးတတ်တော့မှာဖြစ်ပြီးမြန်မာနိုင်ငံကပြန်ပြီးတော့မထွက်ခွာခင်ညနေပိုင်းမှာစီဒိုနာဟိုတယ်မှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိတယ်လို့လည်းသိရပါပါတယ်ခင်ဗျာ။